မိုးခမုန်တိုင်းတန်အကြီးကျန်ခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလေးလကျော်ကြာတဲ့အထိပြန်လည်ထူထောင်ရေးလုပ်ငန်းတွေထိတိယယမလုပ်ဆောင်နိုင်သေးသလိုမုန်တိုင်းသင့်ဒေသကပြည်သူတွေဟာနေစဉ်စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါရခိုင်မြောက်ပိုင်းမှာအခုချိန်ထိလျှက်စစ်မီပြန်မရသေးတဲ့ကျေးရွာပေါင်း30ကျော်ရှိနေသေးတယ်လို့စစ်ကောင်စီကခန့်အပ်ထားတဲ့ရခိုင်ပြည်နယ်ပြောခွင့်ရဦးလာသိန်းကဖီရီကိုပြောပါတယ
်ကျွာကြီးအများကြီးမှာတချို့ကပြီးသွားပြီ30ကျော်ကျော်လောက်တော့အရင်တိုင်းထဲကကြံနေရတယ်လုံနေတယ်ပြောတယ်တရားရှိကလေ
လက်စစ်ဓာအပိစက်ယုံတိဆောက်ထားတဲ့ပုံနှကြုံမျိုးနယ်မှာဆိုရင်လေအခုအချိန်ဒီလက်စစ်မီမရတာ6ရွာတိရှိတယ်လို့မီးပြတ်မရသေးတဲ့ရိုတရုတ်ကြီးရွာရွာလူကြီးတူကပြောပါတယ
်မိုခါမုန်တိုင်းသိပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ရိုတရုတ်အပါအဝင်ကျွန်တော်တို့6ရွာခုတ္တိမီမရသေးဘူးကျွန်တော်တို့ရိုတရုတ်ကြီးရွာအုပ်စုရှင်တို့ကြီးရွာအုပ်စုသေးတို့ကြီးရွာအုပ်စုနောက်ပြီးတော့ကနေတော့ကြည်ရအုပ်စုအထမ်းမြန်လေးအုပ်စုနဲ့ဟိုဘက်ခွေစိတ်ကြည်ရအုပ်စု၉ရွာကျွန်တော်တို့မိမယာသေးဘူးခုဒီ
အခုလိုလျှက်စစ်မီအချိန်ကြာပြတ်တောက်နေရကြောင်းဒေသခံတွေအတွက်ကျန်းမာရေးပညာရေးနဲ့နေစဉ်ဘဝတွေအတွက်အခက်ကြုံနေရတယ်လို့လည်းရုတ်တရုတ်ကြည်ရရွာလူကြီးကပြောပါတယ
်ရှိတာပေါ့ကျွန်တော်တို့ကြည်ရမှာကတိတ်နေစိတ်ုံရှိတယ်ရုတ်တရုတ်ကြည်ရဆိုပေမဲ့ရန်ကုန်စစ်တဲ့ကွန်လိုင်းဘေးမှာရွာဆိုတော့အနည်းငယ်တခဏ accident ဖြစ်တာတွေရယ်နောက်ပြီးတော့ဟိုကြောက်တုံမြုံတွေကအော်ပုံနှံမျိုးနဲ့ဖြိုက်နေတဲ့ရွာတွေဟိုနောက်ပြီးတော့မြောက်ဦးမျိုးတွေကဖြိုက်နေတဲ့ရွာတွေကကျွန်တော်တို့တိတ်တူစီးရုံဝင်ပြီးအောက်ကိုနေရတာမိမရဆိုတော့ကျွန်တော်တို့အရေးပေါ် operation တွေမလုပ်နိုင်ဘူးအာမွီလူနာတွေကို operation လုပ်ပြီးတော့မမွေးနိုင်ဘူးဒါဆိုတော့မြို့ကိုလောက်ကသွားရတော့ပြစ်ဆက်ဖုန်းကြီးကုန်ဖို့နေရာမှာကျွန်တော်တို့စင်မစီအဲစီဗီစင်မစီကုန်နေတာတွေပြရတယ်ကျွန်တော်တို့နောက်ပြီးတော့အထက်တန်းကျောင်းလေးရှိတယ်အော်ဂလီတွေကစဖိုက်ရတာအဆင်မပြေဘူး။ညနေကြလို့ရှိရင်ဘလူဆွန်လေးရှင်ကိတဲ့ခုတလူမှခုဆူလူရမုန်းတွေရွာမှာဖောက်ခွဲမှုတွေမြောက်လာတယ
်။အခုလက်ရှိမီးမြတ်တဲ့ကျေးရွာတွေအတွက်လျှက်စစ်ဌာနကအ мян ဆုံးမီးပြန်ရအောင်လှုပ်ဆောင်နေကြောင်းပြောပေမဲ့မိုးရသည်ဖြစ်တဲ့အတွက်ကားလမ်းတွေပျက်စီးပြီးမီးတိုင်တွေတည်ယူရတာခက်ခဲတာကြောင့်လျှက်စစ်မီးတွေပြန်ရဖို့ကြံ့ကြံ့နေပါတယ်။ဒါ့အပြင်မိုးခါလွန်ရခိုင်ဒေသမှာဒေသခံတွေတော်တော်များများအခုချိန်ထိလုံခြုံတဲ့မိုးကအောက်ကိုရောက်ဖို့ခက်ခဲနေကြဆဲဖြစ်သလိုစားဝတ်နေရေးအကူအညီတွေလည်းလိုအပ်နေဆဲဖြစ်ပါတယ်ခင်ဗျာ။